ဆီးရီးယားနိုင်ငံအပေါ်မှာပြန်တန်းနေတဲ့အမေရိကန်နဲ့ရုရှားတို့ကစစ်လေယာဉ်တွေဝင်ဟင်မှာထိတိုက်ရင်ဆိုင်မှုတွေမဖြစ်အတွက်ရည်ရွယ်လှုပ်ဆောင်ထားတဲ့သဘောတူညီချက်ကိုပြန်လည်အသက်သွင်းဖို့သဘောတူလိုက်ပြီးဖြစ်ကြောင်းထိတန်းအမေရိကန်နဲ့ရုရှားစစ်ဖက်အရာရှိတွေကပြောပါတယ်။အမေရိကန်ပူးတွဲစီဦးစီးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့နဲ့ရုရှားဗိုလ်ချုပ်ကြီးဗယ်လာရီကယ်ရာစီမော့ဖ်တို့နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြရမှာ2015ခုနှစ်ကစတင်ခဲ့ပြီးမနစ်ကတနစ်လုံးနီးပါအုံပြုခဲ့တဲ့ဆီးရီးယားလေကြောင်းပိုင်နဲ့အုံပြုရေးဆိုင်ရာနိုင်ငံကြားရရှိထားတဲ့သဘောတူညီချက်ကိုအပြည့်အဝပြန်လည်အသက်သွင်းဖို့သဘောတူခဲ့ကြတာဖြစ်ကြောင်းဝါရှင်တန်နဲ့မော်စကိုမြို့တို့ကစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။ဒါအပြင်ဆီးရီးယားနိုင်ငံအတွင်းအစိုးရနဲ့တော်လှန်ရေးတပုံအဖွဲ့တွေကြားဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုအရှင်လျှော့ချရေးရုရှားနိုင်ငံရဲ့အဆိုပြုချက်ကိုကဇက်စတန်နိုင်ငံအစတနာမြို့မှာရုရှားတူရကီနဲ့အီရန်နိုင်ငံတို့အကြမကြသေးခင်ကရရှိခဲ့တဲ့သဘောတူညီချက်ကိုဆွေးနွေးသွားဖို့အတွက်လည်းဗိုလ်ချုပ်ကြီးနှစ်ဦးကသဘောတူခဲ့ကြပါတယ်။ကဇက်စတန်နိုင်ငံကဆွေးနွေးပွဲကိုအမေရိကန်ကကိုယ်စားလှယ်အဖွဲ့သားဆစ်လုခဲ့ပေမဲ့အီရန်ပါနေတဲ့အတွက်အဲ့ဒီဆွေးနွေးပွဲမှာပါဝင်ခဲ့ခြင်းမရှိပါဘူး။